အစိုးရတပ်နဲ့ရခိုင်လက်နက်ကင်တပ် AA တို့ကြားရခိုင်ပြည်နယ်ဘူးသီးရောင်မြို့နယ်တွင်တိုက်ပွဲပြင်းထန်ဖြစ်ပြီးနှစ်ဖက်အကြအဆုံးရှိတဲ့အတွက်စစ်ရေးပိုပြီးတော့ပြင်းထန်လာမယ့်အနေအထားဖြစ်လို့ဒေသခံရခိုင်ပြည်သူတွေသတိထားသွားလာနေထိုင်ကြဖို့ရခိုင်တပ်ဖက်ကသတိပေးထားပါတယ်လက်နက်ကြီးကြီးတွေနဲ့ပစ်ခတ်တိုက်ခိုက်နေတာတွေမို့ရခိုင်ပြည်သူတွေကစိုးရိမ်ကြောက်လန့်နေကြရပြီးစစ်ရေးတပ်နာကိုနိုင်ငံရေးနည်းနဲ့ငြင်းကြံစွာဖြေရှားဖို့ကိုလည်းရခိုင်ပြည်သူလွတ်တော်ကိုယ်စားလှယ်တွေကတိုက်တွန်းပါတယ်မဆုမွန်ကဆက်ပြီးတော့ပြောပြမှာပါရှင
်ဟုတ်ပါတယ်စစ်ဖြစ်နေတဲ့ရခိုင်ပြည်နယ်တွေကမြို့တွေကဘူးတီတော်မြို့တွေမှာတော့ပြည်စတိတွေတို့ကမြမစိုးရတက်တဲ့ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်အေတို့ကြာတစ်ဖက်မြေဆိုင်တိုက်ပွဲပြင်းပြထန်ထန်ဖြစ်ပွားပြီးတော့တစ်ဖက်အကြဆုံးရှိလို့စိတ်ဆင်းရဲတွေပိုပြင်းထန်လာနိုင်ပြီးအခြေအနေဟာပိုဆိုးလာနိုင်တယ်လို့ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်အေရဲ့ပြောကြရာခိုင်ဒုခက VOA ပြပပိုင်းကိုပြောပါတယ
်တိုက်ပွဲဖြစ်တာကမနေ့ကဒီဥစ္စာမှာဘူးတီတော်မြို့နယ်ခြေမှာကျတယ်စေကောင်ရွာရဲ့အချင်းမြောက်ဖက်ကဒီဟိုတောင်သားမှာဖြစ်တာအဲ့ဒီမှာတိုက်ပွဲလေးနှစ်ကြိမ်ဖြစ်တယ်ကွာနော်တစ်ကြိမ်ကတော့ဒီမနေ့စင်နာရီကျော်လောက်ကနေပြီးတော့ဖြစ်တာ3နာရီလောက်ကြာတာပေါ့နော်တိုက်ပွဲအကြခြင်းကဆိုတော့အဲ့ဒီမှာဘာမှဖြစ်တာဖက်ကနေပြီးတော့ဟိုအပြင်းထန်ထိုးစစ်ဆင်တာနှစ်ဖက်ကတိုက်ပွဲအပြင်းထန်ဖြစ်ဒီဘာမှဖြစ်တာဖက်ကတော့အကုန်လုံးကြားဆုံးတာ20အထက်ရှိတယ်ကွာမနေ့ကဒီကျွန်တော်တို့ရခိုင်တပ်တော်ဖက်ကလည်းပဲဟိုတော်ကြီးဒီတူကြားဆုံးပြီးတော့တာရတာတရှိဆိုတော့ဒီမနေ့ကတော့တိုက်ပွဲကတော့ပြင်းပြင်းထန်ထန်ဖြစ်တယ်နောက်ပြီးတော့ဒီညပိုင်းမှာလည်းပဲဒီတချင်းကြံဖြစ်တာရှိတယ်တိုက်ပွဲကဆိုတော့ဒီနေ့မှာလည်းပဲအဲ့ဒီဒီနေ့မနေ့မှာဟိုဗမာစစ်တပ်ကနေယူတော့ထားပြီးတော့ဒါထိုးသိဆင်လာတဲ့ဆိုကြောင့်မလို့မနေ့ချင်းလိုက်ခွေးလောက်ကလေးကတိုက်ပွဲကဆက်ဖြစ
်ဟုတ်ကဲ့အဲ့တော့အခုကလက်ရှိဖြစ်နေတာကရခိုင်မှာက6မြို့နယ်ထဲမှာပြင်းပြင်းထန်ထန်ဖြစ်နေတာဆိုတဲ့အခါကျတော့ဒီကြံတဲ့နေရာတွေမှာရောဒီစီးရဲချင်းတွေကဘယ်လိုများရှိပါလဲ
ဒီမြောက်ဦးမြို့နယ်ဒီဘက်မှာလည်းပဲအခုဒီမြောက်ဦးရဲ့မင်းပြားရဲ့နော်အဲ့ဒီဘက်မှာလည်းပဲဒီဗမာစစ်တပ်ကအင်အားတွေထပ်ဖြစ်နေတာရှိတယ်လူဝင်အားလည်းနဲ့အင်အားရောထပ်ပြီးတော့ပြင်းသူတို့နောက်ဒီပလဲဝါမျိုးနဲ့ဘက်မှာလည်းပဲသူတို့ဒီဟိုတမ်းမခွန်ခွန်ကဒီစစ်အားတထောင်ကျော်ထပ်ပြီးတော့ဖြည့်တယ်သူတို့ဟိုဗမာစစ်တပ်ဘက်ကတော့သူတို့လူဝင်အားလည်းနဲ့အားအလုံးရင်းနဲ့နေပြီးတော့မှဒီဘက်ဒီရခိုင်ဘက်စစ်မျက်နှာကိုသူတို့ဒီအင်အားထပ်ဖြည့်နေတာကြီးသိရတယ်သူတို့အဲ့ဒါကြောင့်မို့လို့ဟိုတိုက်ပွဲကတော့ဆက်ပြီးတော့ပြင်းထန်လာနိုင်တဲ့အနေအထားရှိတယ
်ဒီလိုမျိုးစစ်ပိုဖြစ်လာနိုင်တဲ့အနေအထားကြောင့်အဲ့ဒီနေရာတွေကဒေသခံရခိုင်ပြည်သူတွေတတိထားသွားလာကြဖို့ကိုလည်းရခိုင်တိုင်းဒေသနဲ့တကိုင်တက်အေးကတတိပေးပြောကြပါတယ
်တန်းနိုင်ဆုံးတော့ဒီညပိုင်းတွေမှာခီးမတော်ကြဖို့ပေါ့နော်ဒါဖြစ်ဆိုလို့ရှိရင်ဗမာစစ်တပ်တွေကအဲ့မှာတွေ့လို့ရှိရင်သူတို့ဒီဟိုဘာမှမမေးမဆမ်းမနေနေပြီးတော့ဘလိုင်းကြီးပြနေတဲ့ဥစ္စာတွေရှိတယ်ဆိုတော့အဲ့ဒါအသွားလာတွေဆင်ခြင်ကြဖို့နော်အဲ့ဒီဟိုမိသားစုတွေနောက်ရွာသားတွေနေပြီးတော့အကုန်လုံးဒါတရုပ်ဒီလေဟိုနေထိုင်ကြဖို့ပေါ့နော်အဲ့ဒါတွေတော့ကျွန်တော်တို့ပြောရှင်တာပေါ့
အခုလိုဖြစ်ပွားခဲ့တဲ့တိုက်ပွဲတွေပတ်သက်ပြီးမြမတက်တော်ရဲ့တည်င်းတန်ပြန်ကြားရေးအဖွဲ့ပြောခွင့်ရဘုံဘူးချုပ်ဇော်ဘေးထုကိုအကြိမ်ကြိမ်ဆက်သွယ်ခဲ့ပေမဲ့ဖုံးလက်ခံဖြေဆိုခြင်းမရှိပါဘူးဒီလိုမျိုးစီးရေးပြိပခါတွေပြေထန်ပြီးတော့ကျေးရွာတွေဒါအထီလက်တက်ကြီးကြီးတွေကြလို့ဘေးလိုရာကိုတိမ်းရှောင်ထွက်ပြေးနေကြရတဲ့စစ်ဘေးတွေပြည်သူတွေအတွက်လိုအပ်တဲ့စားတဲ့ရိက္ခာတွေဆေးဝါးအကူအညီတွေတော့ရောက်ပို့တဲ့အချိန်မှာတော့အခက်အခဲတွေနဲ့ရင်ဆိုင်နေရပါတယ်ဒုက္ခတဲ့စခန်းတွေမှာတောက်တုံးရေပြက်လက်တွေလို့တောက်ရေပို့ဖို့ကိုတော့ခွင့်ပြုချက်မရခဲ့ဘူးလို့ရသေးတော်ပြုတဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါက်ခေစောဝေကသူကိုယ်တိုင်ရေဆိုင်ခဲ့ရတဲ့အခြေအနေအခုလိုရှင်းပြပါတယ
်ဒီချောင်းဝဗီဒီဂျီချောင်းဝနာမှာရေတက်တစ်ခုအချိန်ဆိုင်ကြီးရှိနေပါတယ်အဲ့တော့အဲ့ဒီရေတက်ကိုပဲဒါသမ ्या ဘုတ်တွေကတော့ရှိခဲ့ရတယ်သူတို့ကစစ်စစ်ပြီးမှသုတ်ပါတယ်ဆက်တဲ့ကြောင့်ဆရာမကလွတ်တော်ကိုယ်စားလှယ်တူလေးဖြစ်ပါတယ်အဲ့တဲ့ကြောင့်သူတို့ကိုပြောပြပါတယ်သူမျိုးဖွဲ့စည်းတွေကရှူလိုက်တဲ့ PC တွေပါဆရာမလည်းဒီသူ့ပုံစံလေးတို့ဖြစ်ပါတယ်။တော့အဲ့ဒီတကြောင်ဒါကိုဆရာမတို့ကိုတော့ခွင့်ပြုဖို့အတွက်ဆရာမတင်ပြပါတယ်။ဆိုတော့ကလူမျိုးကထောက်ခံတာတွေပါပါတယ်။ဆိုတော့ကသူကရှင်းပြပါတယ်။ဟုတ်ကဲ့ပါ။အဲကျွန်တော်တို့ကဒါကိုအထက်တင်ပြမှာဖြစ်တဲ့အတွက်ဒီဆရာမရဲ့ခဏလေးတော့စောင့်ပေးပါလို့ပြောပါတယ်။အထက်ကိုတင်ပြတဲ့အခါမှာဒါကိုတော့ရောက်ခွင့်ကိုမပြုပါဘူး။အင်းထောက်ကြည့်ရောမှာသဘောရှိဒီလုံးဝမရှိတလောက်ပါပဲ။အဲ့တကြောင်တောက်သုံးကြီးလည်းအင်မတန်မှပြန့်နှံ့နေပါတယ်။အဲ့တကြောင်ဒီမအနေနဲ့ဒီရေတက်ခဏစင်ငါလုံးနဲ့ကျမအပါဝင်ဒီလိုက်လာတဲ့ဒီအချိုးကိုတော်ခွင့်ပြုပါဆိုပြီးတောင်းဆိုပြပါတယ်။အဲဒါပေမဲ့လည်းကျမတို့ကိုဟိုတော်ခွင့်မပြုပေးပါဘူး
။ရခိုင်ပါစစ်ပြီးပိုတောက်လာတဲ့အရေးရောက်တွေတွေ့လာတရားလို့ပြည်သူတွေပိုဒုက္ခရောက်လာတဲ့အခြေထားပါတော့စည်ရေးပြတနာကိုနိုင်ငံရေးပြီးလိုက်တဲ့ပဲတစ်ဖက်စပွဲဝိုင်းပါတွေ့ဆုံပြီးတော့ရေးရဲစွာအဖြေရှာကြဖို့ကိုလည်းပြည်သူ့လွတ်တော်ကိုယ်စားလှယ်ကတိုက်တွန်းပါတယ
်။နိုင်ငံရေးစပွဲဝိုင်းမှာဖြေနေပါငင်းချဲ့တော့အဖြေရှာပါနော်။ကောင်းမွန်တဲ့အဖြေအဲ့ဒီအဖြေတစ်ခုကောင်းကိုကျွန်တော်တို့ဖွင့်ချင်ပါတယ်။အချင်းချင်းစားမှမင်းစားပြီးချိန်နေကြတာကပြည်သူတွေများဖြစ်ပါတယ်။အဲ့ဒါကြောင့်အမြင်ဆုံးငင်းချဲ့ရေးကိုဆောင်ရွက်ပေးနိုင်ကြပါစေလို့ တမအနေနဲ့တိုက်သွန်းလိုပါတယ
်အခုလက်တော်မှာတော့စစ်ဖြစ်နေတဲ့မြို့တွေတွေကရမထွက်ရဘိတ်ထုတ်ပြန်ထားစေဖြစ်တယ်လို့ဘေးလွတ်ရဖို့တိတ်လျှောက်ကြရတဲ့ဒုက္ခသည်တွေအပါအဝင်စစ်ပြေးဒုက္ခသည်ပေါင်းကတော့3,953ဦးထိရှိသွားပြီဖြစ်ပြီးလုံလောက်တဲ့စားတဲ့ရိက္ခာစေဝါအကူကြီးတဲ့တောက်သုံးရည်တွေအရေးပေါ်လိုအပ်နေပါတယ်လို့ရခိုင်တိုင်းသားမျိုးတွေများအစီယုံအာရေးစီကပြီးခဲ့တဲ့ဧပြီလ10ရက်နေ့ဒီဇင်ဘာထုတ်ပြန်ထားပါတယ်ရှင်